Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညနေခင်း6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျမရှာဖောင်ပါဒီညနေနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးမှာဖြစ်ပါတယ်လူ25ဦးသေဆုံးခဲ့ရတဲ့မာလီနိုင်ငံတိုက်ခိုက်မှုကိုသမ္မတအိုဘားမားကရှုံချလိုက်တဲ့အကြောင်းနဲ့မလေးရှားနိုင်ငံမြို့တော်ကွာလာလွန်ပူမှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းညီလာခံစတင်ကျင်းပနေပြီဆိုတဲ့အကြောင်းဒီလိုထိတ်တန့်ရောက်တဲ့တင်းတွေကိုကြားကြားဖို့ရှိပါတယ်ရှင်
။ကောင်းပါပြီ။အာဆီယံထိပ်တည်အစည်းအဝေးပွဲကိုတက်ရောက်လာတဲ့မစ္စတာအိုဘားမားဟာမြန်မာအပါအဝင်အာဆီယံလူငယ်တွေနဲ့တွေ့ဆုံဆွေးနွေးတဲ့တင်းမှာကြားရမှာတော့
Together we're working to stand up for human rights and democracy.And I want to commend in particular the people of
American Thamra Barack Obama ပါရှင်အပြည့်စုံကတော့မကြခင်တင်ပြသွားပါမယ်ဒါအပြင်ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရထားတဲ့ NLD ပါတီဖွဲ့စည်းထားတဲ့အစိုးရအသစ်တက်လာရင်ရှစ်ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကဘာတွေဖြစ်မလဲရွေးကောက်ပွဲပြီးအစိုးရအသစ်ပေါ်လာတော့မယ့်အချိန်မှာပဲလက်ရှိအစိုးရမဆောင်ရွက်နိုင်ခဲ့တဲ့ကိစ္စတွေရှိခဲ့တာတွေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်အစိုးရအနေနဲ့ဝေဖန်ခံနေရတယ်လို့တောင်ဆန်းစုကြည်ကလည်းဘာကြောင့်ဝေဖန်နေကြတယ်လဲဆိုတဲ့သတင်းတွေကိုကြားရဖို့ရှိပါတယ်ရွေးကောက်ပွဲထူးစီစဉ်ဖြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့တွေ့ဆုံမင်းမြန်ခန့်နဲ့တရင်ဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့စနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုရှာဖောင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။မာလီနိုင်ငံမြို့တော်ဘာမခိုဟိုတယ်တစ်ခုမှာအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုကြောင့်လူပေါင်း25ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကရှုံချလိုက်ပါတယ်။တောက်ကြာနေ့မှာဖြစ်ပွားခဲ့တဲ့ဘာမခိုပြစ်ခတ်တိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်မှုတိုက်ခိုက်ချေမှုန်းဖို့အတွက်ပုံမှန်ခိုင်မာအားကောင်းစေလာတယ်လို့မလေးရှားနိုင်ငံမြို့တော်မှာကျင်းပနေတဲ့ဒေသတွင်းခေါင်းဆောင်တွေတက်ရောက်နေတဲ့ညီလာခံမှာမိတ်ခွန်းပြောကြားစဉ်တွင်သမ္မတအိုဘားမားကပြောကြားလိုက်တာဖြစ်ပါတယ်။အကြမ်းဖက်သမားတွေတိုက်ခိုက်ဖယ်ရှားရမှာအမေရိကန်အနေနဲ့မာလီနိုင်ငံသားတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ဒီအကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းရမှာမဟာမိတ်အဖွဲ့တွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါရယ်ပြစ်ခတ်တိုက်ခိုက်မှုတွင်ဘမခိုမြို့ရက်ဒီဆန်ဘလူးဟိုတယ်မှာအမေရိကန်နိုင်ငံသားဘယ်နှဦးရှိနေလဲဆိုတာကိုအမေရိကန်နိုင်ငံအနေနဲ့စစ်ဆေးရေတွက်နေဆဲဖြစ်တယ်လို့လည်းသမ္မတကပြောပါရယ်ပြစ်ခတ်တိုက်ခိုက်မှုတွင်တည်ဆုံသူတွေထဲမှာအမေရိကန်နိုင်ငံသားတွေပါတယ်လို့ပြင်သစ်တရုတ်နဲ့ကနေဒါနိုင်ငံသားတွေလည်းပါဝင်ပါတယ်။တောက်ကြနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တည်ဆုံခဲ့ရသူတွေကိုအောက်မေ့တတိယတဲ့အနေနဲ့မာလီနိုင်ငံသမ္မတကနိုင်ငံတော်ဝန်ထမ်းချင်းအထိမ်းအမှတ်3ရက်ကြာကြေညာလိုက်ပါတယ်။အာဖရိကနောက်ဘက်မှာအခြေဆိုင်တဲ့အကြမ်းဖက်အဖွဲ့ဖြစ်တဲ့အယ်ကာအီဒါနဲ့အယ်ကာအီဒါနဲ့ဆက်နွယ်တဲ့အစ္စလာမ်မစ်အကြမ်းဖက်အဖွဲ့ကဒီပြစ်ခတ်တိုက်ခိုက်မှုတွေဟာသူတို့ရဲ့ပူးရဲဆောင်ရွက်ချက်ဖြစ်ကြောင်းပြောဆိုထားပါတယ်ရှင်
။လူ130လောက်တည်ဆုံခဲ့ရတဲ့ပြင်သစ်နိုင်ငံတိုက်ခိုက်ခံရမှုလို့ပဲဘယ်လ်ဂျီယံနိုင်ငံကိုတိုက်ခိုက်လာဝယ်ရှိတာကြောင့်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုလုံခြုံရေးအထူးတင်းကျပ်ထားပါတယ်။တိုက်ခိုက်လာမယ်ဆိုရင်အ мян ဆုံးတုံ့ပြန်ဆောင်ရွက်နိုင်ဖို့အတွက်ဘရပ်ဆဲလ်မြို့တော်ကိုလုံခြုံရေးအဆင့်၄အထိတိုးမြှင့်ထားကြောင်းဝန်ကြီးချုပ်ချားစ်မစ်ချဲကစနေနေ့မှာကြေညာခဲ့ပါတယ်။နေရာအတော်များများမှာဖောက်ခွဲရေးပစ္စည်းတွေလက်နက်တွေနဲ့တိုက်ခိုက်မဲ့သူတွေရှိလာမဲ့စိုးရိမ်စရာတွေရှိနေကြောင်းဝန်ကြီးချုပ်မစ်ချဲကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဘရပ်ဆဲလ်မြို့သူမြို့သားတွေအနေနဲ့ဖြစ်နိုင်မယ်ဆိုရင်လူထူထပ်တဲ့နေရာတွေကိုရှောင်ကျဉ်ကြဖို့တတိပေးထားပါတယ်။အထူးသဖြင့်ကာဝဲရုံတွေ၊ဈေးဝယ်ကုန်တိုက်တွေ၊ရင်းရထားဂိတ်တွေကိုရှောင်ကျဉ်ကြဖို့ပဲဖြစ်ပါတယ်။ရဲတွေရဲ့အကြံပြုချက်အတိုင်းဘရပ်ဆဲလ်မြို့ကမြေအောက်ရထားလိုင်းကိုတနင်္ဂနွေနေ့ထိပိတ်ထားလိုက်ပါတယ်။လူ130လောက်သေဆုံးခဲ့ရတဲ့ပြင်သစ်နိုင်ငံကတိုက်ခိုက်မှုကို IS စစ်သွေးကြွအုပ်စုကသူတို့လုပ်တာပါလို့ထုတ်ပြောခဲ့ပြီးနောက်ပိုင်းဘယ်လ်ဂျီယံနိုင်ငံမှာအခုလိုလုံခြုံရေးဆောင်ရွက်လာတာဖြစ်ပေမဲ့ဘယ်လိုအကြောင်းအရာတွေကဘယ်လ်ဂျီယံအစိုးရကိုလုံခြုံရေးအထူးတင်းကျပ်ဖို့ဖြစ်စေခဲ့တယ်လဲဆိုတာတော့အတိအကျမသိရသေးပါဘူး။ပြင်သစ်တိုက်ခိုက်မှုနဲ့ပတ်သက်လို့အဓိကတရားခဏ်တွေကိုနိုင်ငံတကာမှာဖမ်းဝရမ်းထုတ်ရှာဖွေနေပြီးတန်တရားဖြစ်ခံရသူအများစုဟာဘယ်လ်ဂျီယံနိုင်ငံမှာရှိနေတယ်လို့ဆိုပါရဲ။အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့မတင်ကားရတဲ့တတိယမြောက်လူတူကိုတောက်ကြမနေတော့ကဘယ်လ်ဂျီယံကဖမ်းဆီးထားပါရဲ။
ပြည်သစ်နိုင်ငံ Paris မြို့အကြမ်းဖက်တိုက်ခိုက်ခံရတာသတင်းပတ်တပတ်ပြည့်တဲ့အနေနဲ့ထောင်နဲ့ချီတဲ့ Paris မြို့သူမြို့သားတွေက Paris မြို့အတွင်းမှာအထိမ်းအမှတ်ပွဲတွေကျင်းပခဲ့ကြပါတယ်။အဓိကအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတစ်ခုဖြစ်တဲ့ Paris မြို့ပြည်သူရင်ပြင်မှာ Paris မြို့သူမြို့သားတွေဟာပန်းခွေတွေဖျောင်းနိုင်မိထွန်းညိတာတွေနဲ့အောက်မေ့တတိယအထိမ်းအမှတ်ပွဲပြုလုပ်ခဲ့ကြတာပါ။တောက်ကြနဲ့ဆောပိုင်းမှာလည်းထောင်နဲ့ တောင်းနဲ့ချီတဲ့မွတ်စလင်တွေကလည်းမိုးရေထဲမှာတန်းစီပြီးတော့ဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားသလိုစစ်ဆေးခံပြီးမှပဲမွတ်စလင်တွေကိုဆူတောင်းပွဲဝင်ခွင့်ပြုတာဖြစ်ပါတယ်။ပဲရစ်မြို့တိုက်ခိုက်မှုတွင်မွတ်စလင်တွေကလည်းမြေစာပြင်ဖြစ်ခဲ့ရတဲ့အကြောင်းနဲ့မွတ်စလင်တွေဟာအကျန်းဖက်သမားတွေနဲ့မပတ်သက်ကြောင်းပြတ်တချင်တဲ့အတွက်ဆူတောင်းပွဲကိုလာရောက်ကြတာဖြစ်တယ်လို့လည်းမွတ်စလင်တွေကပြောပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာရှိတဲ့ IS စစ်သွေးကြွတွေကိုဘုံကျဲတိုက်ခိုက်နေတဲ့လို့ရဟာအလုတ်ဖြစ်ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောကြားလိုက်ပြီးရုရှားကိုအကြမ်းဖက်မှုအန်ဒီကနေကာကွယ်ဖို့ကတော့ဆက်ပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲလောင်စာစီစစ်ရုံတွေစီတဲယူရေးစေတဲယူရေးထရက်ကားယာဉ်တွေကိုစစ်လေယာဉ်နဲ့ရေရက်သင်းမောတွေကနေဒုံးကျည်နဲ့ပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂီကပြောကြားပါတယ်။ဒီတိုက်ခိုက်မှုအတွင်းစီးရီးယားအရှေ့ဘက်ချမ်းမှာရှိတဲ့ရန်နဲ့ချီရဲ့စစ်သွေးကြွတွေကိုတုတ်တင်နိုင်ခဲ့တယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကရှင်းနိုင်ကျွန်းဆွယ်မှာလေရင်ဝန်ထမ်းတွေရောခီးတဲ့တွေပါအပါဝင်စုစုပေါင်း224ဦးသေဆုံးစေခဲ့တဲ့ရုရှားဂျက်လေရင်ကိုဘုံခွဲတိုက်ခိုက်ခဲ့ပြီးနောက်ရုရှားက IS စစ်သွေးကြွအုပ်စုကိုတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာလက်ရှိအာဆီယံဥက္ကဋ္ဌကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်အာဆီယံအဖွဲ့ကချီးကျူးခဲ့ပါတယ်မြန်မာနိုင်ငံသားမကဒေသတစ်ခုလုံးတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်းမြရေးဆောင်ရွက်မှုတွေကိုမလေးရှားကဆက်လက်အားပေးသွားမှာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နဂျစ်ရဇပ်ကထိပ်သီးစည်းဝေးပွဲဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်ထိပ်သီးစည်းဝေးပွဲကျင်းပြင်ပမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့သမရဦးသိန်းစိန်တို့ခဏတာတွေ့ဆုံခဲ့ကြတာမှာတော့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့မြမရွေးကောက်ပွဲအခြေအနေရွေးကောက်ပွဲရလနဲ့ထွက်ပေါ်လာမဲ့အစိုးရတတရားကိုတည်ငြိမ်အေးချမ်းစွာအာဏာလွှဲပြောင်းရေးတို့ကဆွေးနွေးခဲ့ကြသလိုမြမဖွံ့ဖြိုးရေးအတွက်ဂျပန်တို့ဘက်ကဆက်ပြီးပူးပေါင်းကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမရရဲ့ပြောခွင့်ရပြင်ကြားရေးဝန်ကြီးဦးရထုတ်ကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒေသအတွင်းလူကုန်ကူးမှုပပျောက်ရေးဆိုင်ရာသဘောတူညီမှုကိုအာဆီယံခေါင်းဆောင်တွေကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။လူမောက်ခိုကူးခံနေရမှုအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေလူကုန်ကူးခံနေရမှုကိုတားဆီးတိုက်ဖျက်ရေးအတွက်ဒေသအတွင်းပြည်စုံတဲ့ဆောင်ရွက်မှုအရေးပေါ်လိုအပ်နေတဲ့အတွက်ခုလိုသဘောတူခဲ့ကြတာလို့အာဆီယံအဖွဲ့ကဖော်ပြပြောဆိုခဲ့ပါတယ်။အခုနှစ်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတရားမဝင်နိုင်ငံကူးဖို့ကြိုးစားခဲ့ကြသူတွေကိုထိုင်းလူကုန်ကူးသူတွေကပင်လယ်ထဲမှာစွန့်ပစ်ခဲ့တဲ့ပြဿနာကြီးနဲ့ကြုံတွေ့ခဲ့ရပြီးနောက်ပိုင်းမှာပဲအခုလိုလူကုန်ကူးမှုတိုက်ဖျက်ရေးသဘောတူစာချုပ်ကိုလက်မှတ်ထိုးနိုင်ခဲ့တာဖြစ်ပါတယ်။အာဆီယံစီးပွားရေးတိုက်ဝန်ကြီးဖော်ဆောင်နိုင်ရေးကိစ္စအဓိကဦးတည်တဲ့28ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲကိုတင်းကြတဲ့လုံခြုံရေးတွေကြားမှာပဲကျင်းပနေကြတာဖြစ်ပါတယ်ရှင်။
ဆီးရဒုက္ခတွေတွေပို့ပြီးလက်ခံသွားနိုင်ရေးအတွက်သမ္မတဥဘာမာဆက်လက်ကြိုးပမ်းလှုပ်ဆောင်နေကြမှာပဲစင်းရဲမွဲတေမှုနဲ့အကြမ်းဖက်မှုတွေကြောင့်နေရက်ဆွန့်ခွာပြီးမလေးရှားနိုင်ငံကိုရောက်လာကြတဲ့ကလေးငယ်တွေကိုသမ္မတဥဘာမာကဒီကနေ့တွားရောက်တွေ့ဆုံခဲ့ပါတယ်။အာဆီယံထိပ်သီးညီလာခံတက်ရောက်ဖို့မလေးရှားနိုင်ငံကိုရောက်နေတဲ့ဥဘာမာကအမေရိကန်ပြည်ထောင်စုကိုမကြာခင်ရောက်လာကြမဲ့ဒုက္ခတဲ့ကလေးသူငယ်တွေကိုတွားရောက်တွေ့ဆုံတာဖြစ်ပါတယ်။ဆီးရဒုက္ခတဲ့အရေးနဲ့ပတ်သက်လို့ဒီကမ္ဘာလုံးကအာရုံစိုက်နေကြတယ်ဆိုပေမဲ့ကမ္ဘာပေါ်မှာစစ်ကြောက်အကြမ်းဖက်မှုတွေကြောင့်ဖြစ်လာရတဲ့အခြားနိုင်ငံတွေကဒုက္ခတွေတန်းပေါင်းများစွာအရေးကိုလည်းသူတို့အနေနဲ့မေ့မထားပါဘူးလို့သမ္မတဥဘာမာကပြောသွားပါတယ်။မလေးရှားနိုင်ငံမှာသမ္မတဥဘာမာတွားရောက်တွေ့ဆုံခဲ့တဲ့ဒုက္ခတွေစခန်းကကလေးအများစုဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့လူတွေဖြစ်ပါတယ်။အဲ့ဒီကလေးတွေဟာမြန်မာနိုင်ငံမှာဖိနှိပ်ခွဲခြားအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာကလေးငယ်တွေဖြစ်ပါတယ်။သမ္မတဥဘာမာကဒုက္ခတွေစခန်းကိုတွားကြည့်ချိန်မှာသူမြင်ခဲ့ရတဲ့ကလေးငယ်တွေဟာအမေရိကန်မှာရှိကြတဲ့ကလေးတွေလိုပဲပုံဆွဲပြီးတင်းချာတွေ့နေတာကိုတွေ့ရကြောင်းလဲသူကမှတ်ချက်ပေးပြောဆိုပါတယ်
တရုတ်နိုင်ငံမြောက်ပိုင်းတောင်မီသွေးမိုက်တူးဖော်တဲ့နေရာမှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်အလုတ်သမား22ဦးသေဆုံးခဲ့တယ်လို့တရုတ်ဆိုရပိုင်းသတင်းဌာနမှဖော်ပြထားပါတယ်ကြီးရှိမှရှိတဲ့ဆိုရပိုင်းကြောက်မီသွေးမိုက်တွင်မိလောင်မှုကြောင့်ပျောက်ဆုံးနေစေသူတွေကိုလည်းကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေတယ်လို့ရှင်းဟွာသတင်းဌာနကဆိုပါတယ်။မိလောင်မှုဖြစ်ပွားခဲ့တဲ့အချိန်မှာမိုင်းလုတ်သား38ဦးမိုင်းတွင်းမှာရှိနေခဲ့ပြီးတော့16ဦးကတော့ထွက်ပြေးတိမ်းရှောင်နိုင်ခဲ့ကြတယ်လို့လည်းဆိုပါတယ်။မိလောင်မှုကိုထိန်းချုပ်လိုက်နိုင်ကြောင်းဖော်ပြထားပေမဲ့မိလောင်မှုဘယ်လိုဖြစ်ပွားခဲ့တယ်လဲဆိုတာကိုတော့ဖော်ပြထားတာမရှိပါဘူး။တရုတ်နိုင်ငံအနေနဲ့လုပ်ငန်းခွင်လုံခြုံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်နေပေမဲ့လည်းမိုင်းတွင်းမတော်တဆဖြစ်မှုကြောင့်နှစ်စဉ်လူပေါင်းရာနဲ့ချီတည်ဆုံးခဲ့ကြရပါတယ်။တရုတ်နိုင်ငံဟာကမ္ဘာမှာကြောက်မီသွေးဝယ်ယူတဲ့အများဆုံးနိုင်ငံဖြစ်ပါတယ်ရှင
်။စနေနေ့ညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။ဒါအပြင်ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့8နာရီထိတည်းရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့အကျန်းရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အများစုရှိနေတဲ့ပညာရေးစင်တာတစ်ခုကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဆီးရီးယားနိုင်ငံတစ်ခုတည်းတွင်မကနိုင်ငံတကာမှာပဋိပက္ခတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုလုံနေကြရတဲ့ဒုက္ခသည်တွေအရေးကိုမြင့်တင်တဲ့အနေနဲ့တွားရောက်ကြည့်ရှုတာဖြစ်တယ်လို့မစ္စတာအိုဘားမားကပြောပါတယ်။ Reuters တင်ပြပုတ်ကိုအခြေခံပြီးတော့မိုက်အင်ဂျင်နိုင်ကပြောပြထားပါတယ်ရှင်။
ထာနေနိုင်ငံတွေကနေစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုကူညီအားပေးကြောင်းပြသတဲ့အနေနဲ့သမ္မတအိုဘားမားဟာကွာလာလမ်ပူမြို့မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုစနေနေ့ကတွားရောက်ခဲ့ပါတယ်။အဲ့ဒီထဲမှာဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်ပါတယ်။ဒီဒုက္ခသည်တွေဟာနိုင်ငံတကာမှာထွက်ပြေးလာကြတဲ့တန်းနဲ့ချီရှိနေတဲ့လူတွေကိုကိုးစားပြုနေတယ်လို့အိုဘားမားကပြောပါတယ
်။ One of the reasons that I wanted to come visit here is because globally we're seeingan unprecedented number
ဒီလိုလာကြတဲ့အကြောင်းရင်းတွေကတခုကတော့ဒီကမ္ဘာလုံးမှာမကြုံစဘူးအောင်များပြားလာတဲ့ဒုက္ခသည်တွေကိုကျွန်တော်တို့မြင်တွေ့နေရတာကြောင့်ဖြစ်ပါတယ်။စီးရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုကင်းမဲ့တဲ့အဖြစ်ဆိုးကိုနိုင်ငံတကာကအာရုံစိုက်နေပေမဲ့ကမ္ဘာမှာစစ်မဲ့ဖြစ်ပွားနေတဲ့နေရာတွေကတန်းနဲ့ချီတဲ့ဒုက္ခသည်တွေရှိနေတယ်ဆိုတာကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူး။ဒီကမ္ဘာလုံးမှာလူဦးရေတန်း60ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။
စစ်ပွဲတွေဒါမှမဟုတ်ဖိနှိပ်မှုတွေကနေထွက်ပြေးလာကြတဲ့ကလေးတငယ်တွေအနေနဲ့အမေရိကန်ကကလေးတွေလိုပဲတူညီတဲ့အခွင့်အရေးခံစားပိုင်ခွင့်ရှိတယ်လို့မလေးရှားနိုင်ငံမှာဒုက္ခသည်တွေအတွက်ဖွင့်လှစ်ထားတဲ့ပညာရေးစင်တာကိုတွားရောက်ကြည့်ရှုစဉ်အတွင်းသမ္မတအိုဘားမားကအခုလိုပြောကြားခဲ့ပါတယ
် They're just like our kids and they deserve love and protection and stability and an education They are lucky that they're here at this wonderful center and getting that kind of support, but there are a lot of children just like them who are not.
ဒီကလေးတွေဟာကျွန်တော်တို့ကလေးတွေနဲ့အတူတူပါပဲ။သူတို့အနေနဲ့မေတ္တာတရားအကာအကွယ်တည်ငြိမ်မှုနဲ့ပညာရေးကိုခံစားခွင့်ရှိသင့်ပါတယ်။အခုလိုကောင်းမွန်တဲ့စင်တာတစ်ခုမှာသူတို့ရှိနေပြီးအကူအညီရနေတာဟာကံကောင်းပါတယ်။ဒါပေမဲ့အကူအညီမရတဲ့သူတို့လိုအခြားကလေးငယ်တွေလည်းအများကြီးရှိနေပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေမကပါဘူး။စီးရီးယား၊အီရတ်နဲ့ဆူဒန်မှာစစ်ဖြစ်နေတဲ့ဒေသတွေကကလေးတငယ်တွေအများကြီးရှိပါတယ်။သူတို့နဲ့ကျွန်တော်တို့ထိုင်ပြီးတော့စကားပြောကြည့်တဲ့အခါမှာလည်းသူတို့ပုံတွေဆွဲပြနေတာဒါမှမဟုတ်တင်ချာပုတ်စာတွေတွက်ပြနေတာကိုတွေ့ရပါတယ
်။စီးရီးယားနိုင်ငံကရွှေ့ပြောင်းလာကြတဲ့ဒုက္ခသည်တွေကထောင်နဲ့ချီပြီးလက်ခံမဲ့သမ္မတအိုဘားမားအစိုးရရဲ့အစီအစဉ်ကိုအတိုက်ခံ Republican တွေဘက်ကစန့်ကျင်တဲ့တုံ့ပြန်မှုတွေတိုးလာနေချိန်မှာပဲသမ္မတအိုဘားမားအနေနဲ့ဒုက္ခသည်တွေကိုတွားရောက်ကြည့်ရှုတာဖြစ်ပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြသွားတာပါရှင်။ခုတစ်ဆက်တည်းအာဆီယံလူငယ်တွေနဲ့မစ္စတာအိုဘားမားတွေ့ဆုံတဲ့သတင်းဖက်အလှည့်ပေးချင်ပါတယ်။သမ္မတအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒဖြစ်တဲ့အနီးကပ်ဆက်ဆံရေးဟာမြန်မာနိုင်ငံပေါ်မှာအောင်မြင်ခဲ့တယ်လို့မြန်မာလူငယ်ကောင်းဆောင်တူကတောက်ကြနေကမစ္စတာအိုဘားမားနဲ့တွေ့ဆုံပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုတက်ရောက်လာတဲ့မစ္စတာအိုဘားမားဟာတောက်ကြနေညနေပိုင်းမှာမြန်မာအပါအဝင်အာဆီယံလူငယ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အပြည့်စုံကိုတော့မှတ်အင်ဂျင်နိုင်ကပဲတင်ပြထားပါရရှင်။
American သမ္မတအိုဘားမားရဲ့ ဝိုင်ဆလီလို့ခေါ်တဲ့အရှိတောင်အရှာလူငယ်ခေါင်းဆောင်များဥဆောင်ဥရွယ်ပြုမှုအစည်းအဝေးမှာပါဝင်နေတဲ့မြန်မာလူငယ်တွေအပါအဝင်အခြားဒေသရင်းနိုင်ငံတွေကလူငယ်စုစုပေါင်း900နဲ့မစ္စတာအိုဘားမားတွေ့ဆုံရမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးမှာအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဆောင်ရွက်နေကြောင်းအခုလိုပြောကြားသွားပါတယ
် Together we're working to stand up for human rights and democracy.And I want to commend in particular
the people of Myanmar for their participation. 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 The people of Myanmar for
their participation. The people of Myanmar for their participation. The people of Myanmar for their participation. The people of Myanmar for their participation. The people of Myanmar for their participation. The people of Myanmar for their participation. The people of Myanmar for ရန်ကုန်ခြေဆိုင်လူခွင့်ရေးကာကွယ်စောက်ရှောက်သူများဖော်ရန်ညှိနှိုင်းရေးမှူးကိုထူးကျော်ဝင်းကိုသမ္မတအိုဘားမားကအခုလိုဖိတ်ခေါ်ခဲ့ပါတယ
်။ The first we're going to have Thu Chau Win from Burma who's working on behalf of human rights and civil society organizations.
အခုလိုပါဝင်ဆွေးနွေးတင်ပြရမှာသမ္မတအိုဘားမားရဲ့တက်တန်းကာလအတွင်းနိုင်ငံသားရေးမူဝါဒဖြစ်တဲ့အနီးကပ်ဆက်ဆံရေးအရာအောင်မြင်မှုတွေထဲမှာမြန်မာနိုင်ငံဟာထိတ်ဆုံးကနေပါဝင်နေတယ်လို့ပြောဆိုခဲ့ကြသောကိုထူးကျော်ဝင်းကအခုလို VOE ကိုပြောပါတယ
်ဒီအိုဘားမားလက်ထက်မှာမြန်မာနိုင်ငံကိုဒီစစ်စစ်ညိုင်းတဲ့သူ့ရဲ့ဒီ engagement policy ကအတိုင်းအတာတစ်ခုတည်းတော့အကျိုးတရားမှုရှိရလို့ထင်တယ်ပေါ့ဟောတိုက်တဲ့ဆန်ဆန်ဖြစ်တာတော့မသိဘူးနော်သူ့ရဲ့သမ္မတတက်တမ်းမှာမြန်မာပြည်ဟာဒီယူကော့ပွဲကလည်းဟိုအရင်2010တို့2019ဦးနဲ့2010နဲ့စာရင်တော့အများကြီးပုံပြီးနည်းနည်းလွတ်လပ်တဲ့လူတွေဟာအများကြီးပုံလွတ်လပ်တဲ့ယူကော့ပွဲတွေလုပ်ခွင့်ရတယ်တော်တော်ဆယ်တယ်ဒီ NLD ပါတီကတော့အများစုနိုင်တယ်အာနာတော့ဒီတရားဝင်ဖလစ်ပင်းအောင်သေးတော့ level ကျွန်တော်တို့ကကိုမဲနဲ့ကို create လုပ်နိုင်တယ်ပေါ့နော်ဖန်တီးနိုင်ခဲ့တယ်ဆိုတော့ကျွန်တော်ဆိုတာသူ့ရဲ့ဒီ engagement policy ကမြန်မာနိုင်ငံအပြောင်းလဲပုံမှာတော့အတိုင်းအတာတစ်ခုကြီး impact ဖြစ်တယ်ဆိုတော့ကျွန်တော်လည်းနည်းနည်းယုံကြည်တယ်ယုံကြည်ရကြောင့်မို့လို့သူ့ကိုကျွန်တော်အဲ့ဒီအကြောင်းထည့်ပြီးတော့ကျေးဇူးတင်စကားလေးမြန်မာနိုင်ငံအနေနဲ့ပြောလိုက်တယ
်ဒါအပြင် wisely အစီအစဉ်ဟာမြန်မာလူငယ်တွေကိုဘယ်လိုအကျိုးသက်ရောက်မှုတွေရှိခဲ့လဲဆိုတဲ့အကြောင်းကိုလည်းကိုထူးကျော်ဝင်းကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ
်ဒီ program ကိုမ join ခင်နဲ့ဒီကျွန်တော်ဒီဟိုဘောနတ်မလျှောက်ခင်ဒီ program မှာကျွန်တော်ရပြီးတော့Amnesty International မှာ International လုတ်မလုတ်ခင်တဲ့အခုလုတ်ပြီးနောက်ပိုင်းမှာကျွန်တော်တချို့လုတ်ချင်တဲ့အရာတွေပို့ပြီးလုတ်နိုင်လာတယ်ဆိုတဲ့အကြောင်းလေးပေါ့နော်အဲ့ဒါနဲ့နောက်ဒီ ASEAN မှာရှိတဲ့လူငယ်တွေကလူခွင့်နဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဒီတမကကျွန်တော်တို့ပို့ပြီးတော့လုတ်တင်နေဆိုတဲ့အကြောင်းကိုကျွန်တော်ကပြောသွားတာပါပဲဟုတ
်အခြားမြန်မာလူငယ်ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာခိုင်တင်စာမောင်ကလည်းဒီတွေ့ဆုံပွဲနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
အိုဘားမားရဲ့ message ထဲမှာတော့ပေါ့လူငယ်တွေပေါ့နော်ဒီမှာကျောင်းသားကလည်းမေးသွားတယ်မားရဲ့လူကြီးတွေနဲ့လူငယ်တွေနဲ့ပေါ့နော်ဟိုအတွေးခေါ်အမြင်တွေမတူတော့တဲ့ဟာပေါ့နော်အတွေးခေါ်အမြင်တွေကိုမတူတဲ့အခါကျတော့သူကပြောသွားလဲဆိုလို့ရှိရင်အရှိတောင်အာရှမားတဲ့နိုင်ငံတွေအကုန်လုံး10နိုင်ငံမားတဲ့35နှစ်အောင်လူငယ်ဟာ65ရာခိုင်နှုန်းရှိရဲ့တဲ့အဲ့ဒါပေါ့တွက်ကြည့်လိုက်လို့ရှိရင်တန်း600ရှိရဲ့ပေါ့နော်အဲ့တော့ဒါပြီးတော့လဲဒီအရှိတောင်အာရှဒီလူငယ်တွေရာလဲပေါ့နော်ဒါတိုးတက်ပြောင်းလဲလာဖို့ပြီးတော့ potential တွေလဲအများကြီးရှိရဲ့အတွက်ပေါ့နော်ဖြစ်နိုင်တဲ့ဟာအများကြီးရှိရဲ့နောက်ပြီးတဲ့အခါကျတော့ဒီလူငယ်တွေနဲ့လူကြီးတွေနဲ့အတွေးခေါ်အမျှော်မြင်နေမတူတော့တဲ့အခါမျိုးကြတော့တချို့ဟာတွေသူတို့မလုံနိုင်တဲ့ဟာတွေပေါ့နော်ဒီလိုလူငယ်တွေကနေပြီးတော့ဆက်ပြီးတော့ပေါ့နော်လှုပ်သွားဖို့လဲပေါ့နော်သူကလဲအားပေးအားမြောက်လဲလုပ်တယ်အဲ့ဒီအတွက်ကြောင့်မို့လဲသူ DYC လေးကိုပေါ့နော်သူ program ကိုဒီလိုလုပ်ခဲ့ပြီးတော့ဆက်လက်ပြီးတော့ညီမတို့တွေအတိုးတက်အောင်ပေါ့နော်ပြုလုပ်ပေးဖို့ပြောတဲ့အချိန်မှာဟိုအားလေးရှိတာပေါ့
တက်ရောက်လာတဲ့အာဆီယံဖွဲ့ဝင်10နိုင်ငံကလူငယ်တွေအနေနဲ့လဲတနိုင်ငံချင်းစီအလိုက်မေးခွန်းတစ်ခုချင်းစီမေးခွန်းရခဲ့ပါတယ်အခုလိုမျိုး wisely စုံညီပွဲတော်ကို2014ခုနှစ်ဧပြီလမှာပထမဆုံးအကြိမ်ဖြစ်မလေးရှားနိုင်ငံမှာကျင်းပခဲ့ပြီးဒုတိယအကြိမ်ကိုတော့မြန်မာနိုင်ငံကို2014ခုနှစ်နိုဝင်ဘာလကသမ္မတအိုဘားမားရောက်လာချိန်မှာကျင်းပခဲ့ပါတယ်သမ္မတအိုဘားမားဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းဒုက္ခသည်စခန်းတစ်ခုကိုလည်းနိုဝင်ဘာလ22ရက်နေ့မှာတွားရောက်ကြည့်ရှုဖို့ရှိပါတယ်ရှင်
။မိုင်းအင်ဂျင်နိုင်စုစည်းတင်ပြတော့ပါရှင်။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာအရေးကိုပညာရှင်တွေဘယ်လိုဆွေးနွေးသုံးသပ်ကြသလဲဆိုတဲ့သတင်းတင်ပြချင်ပါတယ်။ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရထားတဲ့ NLD ပါတီဖွဲ့စည်းထားတဲ့အစိုးရတက်တက်လာရင်မြန်မာနိုင်ငံမှာကြုံနေရတဲ့တိုင်းရင်းသားအရေးလူအခွင့်အရေးနဲ့လူမှုစီးပွားရေးပြဿနာတွေကိုဘယ်လိုနှိမ့်လန့်တွေနဲ့ကင်တွယ်မလဲနိုင်ငံခြားရေးရာမှာကောဘယ်လိုအပြောင်းလဲရှိလာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီး Washington DC မြို့မှာမနေ့ကကျင်းပပြုလုပ်တဲ့ဆွေးနွေးပွဲမှာနေပယ်အသီးသီးကမြန်မာအရေးကျွမ်းကျင်သူပညာရှင်တွေတက်ရောက်ပြီးတော့သုံးသပ်ဆွေးနွေးခဲ့ကြပါတယ်။အပြည့်စုံကိုတော့တက်ရောက်သတင်းယူခဲ့တဲ့ကိုရဲကောင်ကပြောပြပေးထားပါရဲ့ရှင်။
အရှိအာရှမူဝါဒရေးရာလေ့လာရေးစင်တာကနေ UCB Washington DC မြို့က Brookings Institute မှာကျင်းပပြုလုပ်ခဲ့တဲ့
မြမရေးဆွေးနွေးပွဲမှာမြမနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်းပရစီလာကလပ်မြမရေးလှုပ်ရှားသူဦးအောင်တင်မြမရေးသုံးသက်သူနိုင်ငံတကာရေးရာပညာရှင်ရီနော့အဂရီတရူးနဲ့စီးပွားရေးပညာရှင်လက်စ်ရဖယ်တို့ကဦးဆောင်ပြီးဆွေးနွေးခဲ့ကြတာပါ။တိုင်းရင်းသားအရေးမှာ NLD အစိုးရဟာယာနှုံးပြေမအောင်မြင်သေးတဲ့လက်ရှိအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လုပ်ရမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဲတွဲဆုံဆွေးနွေးတဲ့နီလန်းအပြင်အခြားတိုင်းရင်းသားပါတီတွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကိုပါပါဝင်နိုင်အောင်လုပ်လိမ့်မယ်လို့ Priscilla Club ကသုံးသပ်ခဲ့ပါတယ်
။ Because I think there's been too much emphasis on the armed groups and that it has led to a splintering of the political element.
လက်ရှိမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများအများရှိနေတယ်လို့အဖွဲ့ငယ်တွေလည်းထပ်ပြီးတော့ကွဲထွက်နေတာတွေ့ရပါတယ်။သူတို့ရဲ့နိုင်ငံရေးရာတရားဝင်ဖြစ်မှုကိုတိုင်းရင်းသားပါတီတွေနဲ့မြင့်တင်ရမှာပါ။တိုင်းရင်းသားပါတီတွေရဲ့အရေးပါမှုကိုရွေးကောက်ပွဲမှာမြင်ခဲ့ရပြီးပါပြီ။ကျွန်မအမြင်ကတော့ငြိမ်းချမ်းရေးရအောင်ဘယ်လိုပုံစံနဲ့လုပ်မလဲဆိုတာထက်ဒီလုပ်ငန်းစဉ်ကိုအနှောက်အယှက်ပေးမဲ့ချိန်ချောက်မှုတွေကိုအထူးသဖြင့်ဝါနဲ့ကိုကန့်တို့လိုဖွဲ့တွေဟာတရုတ်ရဲ့ဆွတ်ဖက်မှုနဲ့ရှမ်းပြည်နယ်ကနေခွဲထွက်ပြီးတော့တီးခြားပြည်နယ်တောင်းဖို့ကြိုးပမ်းမှုဟာ NLD ဦးဆောင်မဲ့အစိုးရတဲ့အတွက်မြန်မာစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေကြားငြိမ်းချမ်းရေးသဘောတူညီချက်ရအောင်ညှိနှိုင်းတဲ့နေရာမှာကြီးမားတဲ့အနှောက်အယှက်ဖြစ်စေပါတယ
်။မြန်မာနိုင်ငံမှာဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေရဲ့ပြဿနာကို NLD အစိုးရကဘယ်လိုဖြေရှင်းမလဲဆိုတာနဲ့ပတ်သက်ပြီးဦးအောင်တင်ကတိုင်းရင်းသားအဖြစ်လက်ခံရင်းနဲ့နိုင်ငံသားဖြစ်ခွင့်ပြုရေးနှစ်ပိုင်းရှိတဲ့အနက် NLD အစိုးရဟာဒုတိယအချက်ကိုလက်ခံကောင်းလက်ခံနိုင်ပေမဲ့နိုင်ငံတကာကတောင်းဆိုတဲ့အတိုင်းလုပ်ပေးမဲ့အခြေအနေတော့မရှိဘူးလို့ပြောပါတယ်။လာမယ့်နှစ်မတ်လမှာအသစ်ပြန်လည်စတင်မယ်။လွှတ်တော်မှာ NLD ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေရဲ့အပြိုင်မှုဟာအဓိကအချက်ဖြစ်လာမယ့်အပြင်ဒီလိုအခြေအနေမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အခန့်ကဏ္ဍဟာအရေးပါလာမယ်လို့ Reno Agritaru ကပြောပါတယ်။
The new MPs and the new government, of course, will have a time to do these challenges after the election.
အမှန်တရားအများစုနိုင်ရနိုင်အောင်မဲပေးခဲ့ကြတဲ့ပြည်သူတွေမှာကြီးမားတဲ့မျှော်လင့်ချက်တွေရှိနေမှာဖြစ်တဲ့အတွက်အသစ်ဖော်စီလိုက်တဲ့အစိုးရအသစ်အနေနဲ့လွှတ်တော်မှာများပြားလာတဲ့လှုပ်ဆောင်စရာတွေရှိနေမှာပါ။ NLD အနေနဲ့ရှိနေတဲ့အထက်ကဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ပြီးလွတ်လပ်မှုကိုမြှင့်တင်ပေးတဲ့ဥပဒေတွေနဲ့အစားထိုးဆက်တင်လှုပ်ဆောင်ရပါလိမ့်မယ်။တချို့သောကျိုးပန်းချက်တွေဟာစစ်တပ်ကူစလေတွေကသူတို့ရဲ့ကာကွယ်ရေးလှုပ်ဆောင်ချက်တွေကိုထိခိုက်နိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်တာကြုံရပါလိမ့်မယ်။အဲ့လိုအခြေအနေမှာအဆုံးဖြတ်ပေးမဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အခန့်ကဏ္ဍကအရေးပါလာမှာဖြစ်ပါတယ်
။ဒါ့အပြင် LND ဦးဆောင်တဲ့အစိုးရသည့်တာဝန်ယူပြီးတဲ့နောက်2020ပြည့်နှစ်ရောက်တဲ့အချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဘယ်လိုပြောင်းလဲသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့လေစီးပွားရေးပညာရှင် Les Raffel ကခုလိုသုံးသပ်ပြောပြခဲ့ပါတယ
်။ First,Will the energy enter right away into a constitutional crisis?
NLD ပါတီအနေနဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးအရဆက်သက်ညှိနှိုင်းမှုတွေအောင်မြင်ပြီးရွေးကောက်ပွဲမဲဆွယ်စဉ်ကကတိတွေအတိုင်းလုပ်ပေးနိုင်ခဲ့တဲ့ဆိုပါစို့မြန်မာနိုင်ငံရဲ့စီးပွားရေးဟာအရင်အတိုင်းပဲအစိုးရထိန်းချုပ်မှုမကင်းတဲ့ရောရှက်ထားတဲ့ပုံစံနဲ့ပဲဆက်ရှိနေပါမယ်နိုင်ငံသားချင်းနှိမ့်ညွှန်းမှုကနေငွေချေးအမြောက်များဝင်လာမယ်မိုဘိုင်းဖုန်းသုံးစွဲမှုတိုးလာမယ်ဒါပေမဲ့လျှက်စစ်တအားတိုးပြီးသုံးနိုင်ဖို့အခက်အခဲဖြစ်လာမယ်အငင်းပေါင်းမှုတွေကိုထိထိရောက်ရောက်ဖြေရှင်းပေးနိုင်မဲ့တရားစီရင်စနစ်လို institution တွေဆက်ပြီးလုပ်နေစေဖြစ်လိမ့်မယ်။အင်းဂျင်ထိုင်းနိုင်ငံလိုအခြေအနေမျိုးထက်ဘင်္ဂလားဒေ့ရှ်လိုရုံးကန်နေရာစဲအခြေအနေမျိုးမှာပဲရှိနေလိမ့်မယ်
။ဒါ့အပြင် NLD ပါတီအနေနဲ့လွှတ်တော်မှာအရေးတကြီးဆွေးနွေးညှင်းခုံရမှာကတော့ဝန်ကြီးဌာနတွေအတွက်ဘတ်ဂျက်သတ်မှတ်တဲ့ကိစ္စရှိပြီးသားနိုင်ငံသားဥပဒေနဲ့အသစ်ပြဌာန်းလိုက်တဲ့မျိုးဆောင်ဥပဒေလိုအငင်းပွားဝယ်ဥပဒေတွေကိုဘလိုကင်တွယ်ဆုံးဖြတ်မလဲဆိုတာတွေပဲဖြစ်ပါတယ်။ပြည်တော်စုလွှတ်တော်နဲ့ပြည်내တိုင်းဒေသကြီးလွှတ်တော်တွေကြားအာဏာခွဲဝေမှုကိစ္စကလည်း NLD ပါတီအနေနဲ့ဆုံးဖြတ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ပညာရှင်တွေကသုံးသပ်ပြောကြားခဲ့ကြပါတယ်
။ခရဲကောင်တင်ပြသွားတာပါရှင်။ခုတော့ဒီကနေ့ပထမပိုင်းအစုံမတိုက်ခင်မှာတရင်ဆောင်မတပုတ်ကိုနောက်ဆုံးတင်ပြပါဦးမယ်ရှင်။ရွေးကောက်ပွဲအပြီးအစိုးရအသစ်ပေါ်လာတော့မယ့်အချိန်မှာပဲလက်ရှိအစိုးရမဆောင်ရွက်နိုင်ခဲ့တဲ့ကိစ္စတွေရှိခဲ့တာတွေနဲ့ပတ်သက်လို့သမရဦးသိန်းစိန်အစိုးရအနေနဲ့အဝေးဖန်ခံနေရတယ်လို့လွှတ်တော်ရင်းတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးအချမ်းရေးကော်မတီဥက္ကဋ္ဌဖြစ်သူအတိုက်ခံကောင်ဆောင်တော်အောင်ဆန်းစုကြည်ကိုပါလွှတ်တော်ကိုယ်စားလှယ်ရဲ့တွေ့ဖက်ကဝေဖန်ခံနေရပါတယ်။ဒီတင်အပြည့်စုံကိုတော့ VOA မြန်မာပိုင်းမေခါကတင်ပြပို့ထားပါရရှင်။
2015-2016 ဘဏ္ဍာနှစ်အတွင်းအစိုးရအနေနဲ့ပြည်ပြတ်အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့တဲ့ဂတိကဝတ်80ကျော်ကိုဂတိစည်ရင်မှာပယ်ဖျက်ပေးဖို့အစိုးရကတင်ပြမှုကိုပြည်သူ့လွှတ်တော်ကလက်ခံလိုက်ပါတယ်။ဒီလိုလက်ခံလိုက်တဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေကြောင့်အငင်းပွားမှုတွေဖြစ်ပွားခဲ့တာပါ။ဒါတွေကိုပယ်ဖျက်နိုင်ဖို့ပြည်သူ့လွှတ်တော်က အစိုးရအမကန်ချက်များဂတိကဝတ်များနဲ့တာဝန်ခံချက်များစီစစ်ရေးကော်မတီကတင်သွင်းခဲ့တာဖြစ်ပါတယ်။မဲခွဲဆုံးဖြတ်မှုအရအစိုးရအနေနဲ့ပြည့်ပြည့်အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့တဲ့ဂတိကဝတ်80ကျော်ကိုဂတိစည်းရင်းကနေပယ်ဖျက်ခွင့်ရခဲ့တာဖြစ်ပါတယ်။ဒီဂရိကဝိတေဟာအစိုးရအနေနဲ့ပြည်ပြည့်အောင်လှုပ်ဆောင်ပေးမယ်လို့တင်ပြပြီးပြည်သူ့လွတ်တော်မှာရန်ပုံငွေတောင်းခံကလှုပ်ဆောင်နေတဲ့စီမံကိန်းလုပ်ငန်းတွေဖြစ်ပါတယ်။ကွန်ဟိမဲဆန္ဒနယ်ကဒေါ်နန်းဝါနုကအစိုးရအနေနဲ့ပြည်ပြည့်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့တဲ့ဂတိကဝိတေကိုပယ်ဖျက်နိုင်ဖို့တင်ပြတာနဲ့ပတ်သက်ပြီးခုလိုလွတ်တော်မှာဝေဖန်ခဲ့ပါတယ်
။ယခုကိစ္စမှာပြည်သူ့ကိုယ်စားလှယ်များရဲ့လှုပ်ဆောင်ချက်စွန့်ဆောင်ချက်များကိုအစိုးရကရိုက်ချိုးတကယ်လို့ဖြစ်နေပါတယ်။အစိုးရပြောင်းတာနဲ့မိမိတို့ဤအာမခံချက်များဂတိများနဲ့တာဝန်ခံချက်များကိုပယ်ဖျက်တာမဖြစ်တင်ပါတာဝန်ယူမှုတာဝန်ခံမှုများလည်းရှိတော့မည်မဟုတ်ပါမကနိုင်ကလုံးဖြစ်ခတ်တိုက်ခိုက်မှုရစဲရေးတဘောတူစာချုပ် NCA နဲ့ငိမ့်ချန်ကြီးစင်တွေပွဲများကိစ္စအလွန်စိုးရိမ်ဖွယ်ရဖြစ်ပါတယ
်ဒီအပေါ်မှာအဲ့ဒီကော်မတီအတွင်ရင်းမှုဖြစ်သူတာပေါင်းမဲဆန္ဒနယ်ကဦးဝင်းတန်းကတော့လွှတ်တော်မှာခုလိုဖြည့်ရှင်းခဲ့ပါတယ
်တာဝန်ရှိသူကဂတိကူပေးပြီးတဲ့အခါမှာအကောင့်ထဲပေါ်ရတဲ့သူတွေကကြံခဲ့မဲ့လက်ရှိအမြဲတမ်းအတွင်းဝင်တဲ့ညွှန်ချက်များမြို့နယ်အဆင့်ထိရှိတဲ့ဌာနဆိုင်ရာအဖွဲ့အစည်းများဖြစ်ပါတယ်ဒီအဖွဲ့အစည်းတွေဆက်လုပ်ဖို့ထားခဲ့ရမယ့်ကိစ္စကိုနောက်အစိုးရကလုပ်ပင်းမမလုပ်ပင်းမမသေးကြလို့ပဲဖြစ်တယ်ဆိုရင်တော့ဒါဟာနောက်ထပ်တက်လာမယ့်အစိုးရကလုပ်မမလုပ်မမသေးကြဘဲနဲ့လုပ်ကိုင်ဆောင်ရွက်တဲ့စွမ်းရည်နဲ့ဂုဏ်သိက္ခာကိုကျူတင်ပြီးအကဲဖြတ်တယ်လို့လည်းဖြစ်နေပါတယ
်ဒီလုပ်ငန်းတွေမလုပ်နိုင်ခဲ့တာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့ဗဏ္ဍာငွေခွဲဝေမှုမရခဲ့ခြင်းပြည်အောင်စုအဆင့်အစိုးရတစ်ခုတည်းနဲ့ပြည်ပြတ်အောင်မလုံဆောင်နိုင်ခြင်းနဲ့နှစ်ရှည်ဆောင်ရွက်ရမယ့်လုပ်ငန်းတွေဖြစ်နေတာကြောင့်လုံဆောင်နိုင်ခြင်းမရှိတာဖြစ်တယ်လို့တင်ပြထားပါတယ်။လက်ရှိအစိုးရလိုပဲတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဖြစ်သူတိုက်အခန့်ခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုပါလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်မှုတွေပြုလုပ်ခဲ့ပါသေးတယ်။အလုံးမဲဆန္ဒနယ်ကဥခိုင်မောင်ကြီးကတော့အခုလိုဝေဖန်ပြောဆိုလိုက်ပါတယ်
။တရားစီရင်ရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဟာအနိုင်ရလာတယ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ဥဆောင်တဲ့ကော်မတီဖြစ်တဲ့အတွက်ဒီကော်မတီရဲ့ဆောင်ရွက်ချက်တွေကိုလည်းဥပပေါင်းဆောင်ရွက်ဖို့လည်းအဆင့်တင်ရှိခဲ့ပါလေ။အစီရင်ခံစာအရာတွေ့ရတာဒီမှတ်ချက်များအကြံပြုချက်များပေးပြီးတက်ဆိုင်ရာကော်မတီများကော်မရှင်များတို့ပေးပို့ပြီးဥပပေါင်းဆောင်ရွက်ရဲ့ရှိပါကြောင်းတို့အစီရင်ခံတယ်ဆိုတော့ကျွန်တော်လေယာမီကော်မရှင်မှာပါပါတယ်။တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အရေးချမ်းရေးကော်မတီနဲ့ကျွန်တော်တို့ကော်မရှင်နဲ့ဥပပေါင်းဆောင်ရွက်ခဲ့တာတွေတော့မရှိခဲ့ပါဘူး။ဒီတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အရေးချမ်းရေးကော်မတီရဲ့ဆောင်ရွက်ချက်တွေလေ့လာကျင်ပါတယ်ဆိုရင်ဒီစာမျက်နှာ၄မျက်နှာနဲ့နှစ်ကြောင်းလိုပဲလေ့လာရမှာဆိုရင်ကျွန်တော်တို့အတွက်ဒါမပြည့်စုံတဲ့လေ့လာချက်ဖြစ်ပါတယ်အစီရင်ခံစာတစ်စောင်ဟာပြည့်ပြည့်စုံစုံနဲ့ကော်မတီကြီးတစ်ခုအနေနဲ့ဂုဏ်သိက္ခာရှိစွာရေးပေးစီကျင်ပါတယ
်ဒီအပေါ်မှာအဲ့ဒီကော်မတီအတွင်ရင်းမှုဖြစ်သူဦးဝင်းမြင့်ကတော့ခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်တရားဥပဒေစိုးမိုးရေးဆိုတာတရားဥပဒေစိုးမိုးရေးကော်မတီတစ်ခုတည်းတာဝန်မဟုတ်ပါကျန်တဲ့ကော်မတီအားလုံးအသီးသီးရဲ့တာဝန်ကျန်တဲ့အစိုးရအဖွဲ့အစည်းအသီးသီးတရားစီရင်ရေးဥပဒေပြုရေးပြီးရင်ပြည်သူလူထုအားလုံး NGO CSO အားလုံးရဲ့တာဝန်ပါကျွန်တော်တို့ကအရှိကိုအရှိတိုင်းလွှတ်တော်ကိုတာဝန်ကျေစွာတင်ပြတာဖြစ်ပါတယ
်လက်ရှိကျင်းပနေတဲ့လွှတ်တော်ဟာနောက်ဆုံးခေါ်ယူကျင်းပနေတာဖြစ်ပါတယ်ဒီမှာလွှတ်တော်တွင်ဖွဲ့စည်းထားတဲ့ကော်မတီတွေကကော်မတီလှုပ်ဆောင်ချက်တွေနဲ့အစိုးရအပေါ်လေ့လာထိန်းချုပ်မှုလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးကော်မတီတခုချင်းစီအလိုက်အစီရင်ခံစာတင်ပြတာမှာကော်မတီတွေကလေးလံထိန်ချောင်းမှုနဲ့အလုံးလုံးဆောင်မှုအားနေနေတယ်လို့ကိုစလေလောင်းတွေကအခုလိုဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်
။မမေခါပါရှင်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာကြည့်ရှုနိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ23ရက်စနေနေ့ညနေခင်းစီစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေ line to meter 25 30နဲ့51တို့ကနေညနေ9နာရီထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချက်စီစဉ်မှနားဆင်ကြရမှာကတော့
နိုင်ငံရေးမူပေါင်းရေးဆွဲခြင်းကိစ္စပါဝင်ပါလေရှေ့လုပ်ငန်းစဉ်တွေမှာဒီလက်မှတ်မရေးထိုးသေးတဲ့ညီနောင်ဖုတ်ကြီးတွေကျွန်တော်တို့ကတန်းတူကြီးတွေကျွန်တော်တို့ပေါင်ခွင့်ပေးဖို့ဆိုရအောင်ဒီကျန်ချင်ကြီးမှာဒီပြတော့မှာကျွန်တော်တို့ဆွေးနွေးပါ
ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းမရှင်အပြည့်စုံကိုတော့မကြာခင်ကြားကြမှာပါဒီနောက်မှာတော့ရွေးကောက်ပွဲတွေ့ဆုံဝင်းမြန်ခါနဲ့တရင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားဖို့ရှိပါတယ်ခုတော့တရင်ဆောင်မတပုတ်ကိုအရင်ဆုံးတင်ပြပါမယ်ရှင်မြန်မာတပ်မတော်ဖက်ကအောက်ခြေတပ်တွေကိုထိုးစစ်တွေရပ်ဖို့ညွန်ကြားလိုက်တဲ့အတွက်ရှမ်းပြည်နယ်အလဲပိုင်းတွင်ရှမ်းမြောက်ပိုင်းတပ်နဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေခဏရပ်တန့်သွားတယ်လို့ SSA ရှမ်းပြည်မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးကပြောပါတယ်ဒါပေမဲ့စစ်ရှောင်ထွက်ပြေးနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကတော့မိမိတို့နေရရင်ကိုမပြနိုင်ကြသေးပဲဖြစ်နေပါရယ်။ရှမ်းတိုက်ပွဲတွေနဲ့စစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးရအခြေအနေအသေးစိတ်ကိုတော့မတ်စုမုံကတင်ပြပေးထားပါရယ်ရှင်
။ဟုတ်ပါတယ်။အောက်တိုဘာလ6ရက်နေ့ကနေစလို့ရှမ်းပြည်နယ်မြောက်ပိုင်းတပ်မတော် SSPP SSA မြောက်ပိုင်းတပ်တွေနဲ့မြမဆိုးရတပ်တို့ကြားရှမ်းပြည်နယ်အလဲပိုင်းဒေသတွေမှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။အစိုးရတပ်ဖက်ကလေကြောင်းနဲ့ပါတိုက်စစ်ဆင်ခဲ့တဲ့အတွက်ရှမ်းဒေသခံပြည်သူထောင်နဲ့ချီပြီးစစ်ဘေးဒဏ်လွတ်အောင်ထွက်ပြေးတင်းရှောင်နေကြရပြီးတော့စစ်ရေးကအတော်လေးကိုတင်းမာလာတဲ့အနေအထားမှာနှစ်ဖက်ကိုယ်စားလှယ်တွေနိုဝင်ဘာလ20ရက်နေ့ကရန်ကုန်မှာအကြိုတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တွေ့ဆုံမှုအပြီးမှာပဲအရှိအလဲပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဘက်ကတိုက်ပွဲရက်ကြောင်သူ့ရဲ့တက်တွေကိုအကြောင်းကြားလိုက်တဲ့အတွက်ရှမ်းပြည်နယ်တွင်းမှာတိုက်ပွဲတွေကခိတရက်တန့်သွားတယ်လို့ SSA ရှမ်းပြည်မြောက်ပိုင်းတက်ပြောခွင့်ရဗိုလ်မှူးကြီးဖိုင်ဖာက VOA မြန်မာပိုင်းကိုပြောပါတယ
်။အဲ့ဒီစစ်ပွဲတော့မနေ့ကရှိလေပိုင်းတိုင်မှုကတိုက်ပွဲရက်တဲ့အကြောင်းအဲ့ဒါသူတို့တက်ကိုအတိပေးလိုက်တယ်လေ
။တိုက်ပွဲရက်ခိုင်းလိုက်တာပေါ့ဗိုလ်မှူးကြီ
း။ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့တော့ဒီနေ့အချိန်လေးကဘယ်လိုရှိပါလဲရှင်အဲ့ဒီဖြစ်နေတဲ့နေရာတွေမှာလေ
ဟောဒီကနေ့လည်းပါမချသေးဘူ
းဟုတ်ကဲ့အဲ့တော့တိုက်ပွဲရက်သွားတဲ့အနေအထားပေါ့ဘုံမူကြီ
းဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဘယ်လိုများသဘောတူညီချက်ရခဲ့ပါလဲရှင
်ဆွေးနွေးတဲ့အပေါ်မူတည်23ရက်ခင်ဗျာအချိန်ထားတာ
လာမယ့်နိုဝင်ဘာလ23ရက်နေ့တနင်္လာနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေပြန်လည်တွေ့ဆုံကြဖို့ရှိပြီးနယ်နေတည်ငြိမ်အေးချမ်းနိုင်ရေးနဲ့တိုက်ပွဲရက်ရေကတော့ဒီဆွေးနွေးမှုရလက်ပေါ်မူတည်တယ်လို့ဗိုလ်မှူးကြီးဖိုင်ဖာကပြောဆိုသွားတာပါရှမ်းပြည်နယ်အလဲပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေခိတရက်တန့်သွားပေမဲ့လို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်အစိုးရတပ်ဖက်ကလေကြောင်းနဲ့ပါပြင်းပြင်းထန်ထန်တိုက်စစ်ဆင်ခဲ့တဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြဆဲဖြစ်ပြီးနေရရင်ကိုမပြန်ရဲကြသေးဘူးလို့ရှမ်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူခွင့်ရေးမန်နိုင်ကကိုစိုင်းခွန်မိုင်ကပြောပါတယ
်ဟုတ်ကဲ့ဒီခွန်မိုင်နောင်မိုင်းရှူးတွေဒီဘိုင်ဝါဟိုင်းနေဖြစ်နေတဲ့နေရာတွေမှာတော့အခုဒီရက်ပိုင်းချင်းနေရာတော့ဒီတောင်ကြီးဖက်နေပြီးတော့စစ်ကားတွေစီ30လောက်ဖတ်သွားနေရပေါ့တဲ့အဲ့မဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့မိုင်းရှူးဖက်မှရဲဒီဟိုက်ပါဖက်မှရဲနော်တာဝါဟိုင်းဖက်မှရဲမိုင်းနောင်ဖက်မှတော့နည်းနည်းတော့တိတ်ဆိတ်နေသေးရခင်ဗျမဖြစ်လားဆိုရင်လည်းဖြစ်တော့ဖြစ်တယ်ပေါ့နည်းနည်းပပလောက်ပဲပေါ့တိတ်ပြီးတော့မပြင်းထန်နေပေါ့အဲ့မဲ့ဟိုဖြစ်တဲ့ရက်ပိုင်းကဒီဟိုကိုရက်နေနေစပြီးတော့ဖြစ်ခဲ့တဲ့ဟာတွေတော့ပြင်းထန်မှုရှိတယ်။နောက်အဲ့ဒီအတွက်ကြောင့်လည်းဟိုပီတူပီတာတွေရတူရတာတွေလည်းထွက်ပြေးပြီးတော့အခုချိန်ကြီးလည်းအိမ်မပြန်ရဲသေးပေါ့။
တိုက်ပွဲတွေအရှိန်လျှော့ချနိုင်ရေးနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေကနေနည်းမြေတည်ငြိမ်အေးချမ်းနိုင်ရေးစစ်မှန်တဲ့ပြည်လည်တဲ့နီးလန်းရဖို့ရှမ်းပြည်သူတွေကလည်းလိုလားနေကြတယ်လို့ဆိုင်းခွန်ပိုင်းကပြောပါတယ
်။မနေ့ကတော့တတ်သိကြတယ်ဒါပေမဲ့လည်းဒါတိကျတဲ့အဖြေလည်းမရသေးဘူးပေါ့လေ။သူတို့ကဒီတနင်္လာနေ့မှပြန်ဆက်ဆွေးနွေးမယ်။ဥရလလည်းဘယ်လိုပဲဖြစ်ဖြစ်တာမတိချဘူးလေ။သူတို့ရဲ့ဟိုတွေ့ဆုံမှုအပေါ်မှာမူတည်ပြီးတော့ပြည်သူပြည်သားတွေရတူရတာတွေလည်းပြောလို့လဲဆိုပထမတော့အပြစ်ခတ်ရက်စဲဖို့အတွက်တော့ဆွေးနွေးတယ်ဆိုတော့ရတူရဒါတိလေဒီလိုလေရာကောက်ရိတ်သိမ်းတဲ့အချိန်ဖြစ်နေတဲ့အတွက်တော်တော်လေးပြောချင်နေကြတယ်။ဒါမှမဟုတ်ဒီသားတွေရတူရဒါတိလေပြန်ပြီးတော့မပြင်ရဲကြအောင်ခင်ဗျ
။ထောင်ချီပြီးထွက်ပြေးတင်းရှောင်နေကြရတဲ့ရှမ်းစစ်ပြေးဒုက္ခသည်တွေအတွက်ရာသီဥတုတန်ခန္ဓာရည်ရှိအောင်အဝတ်အစားစားနပ်ရိက္ခာတောက်တုံးရည်နဲ့ဆေးဝါးပစ္စည်းတွေအရေးပေါ်လိုအပ်နေတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်
။လက်ချားဖက်မှာတွေထွက်ပြေးသွားတဲ့ဟာတွေတောင်ချီဖက်မှာပြေးသွားတဲ့ဟာတွေကလည်း တကူညီတာတော့ချမ်းလူမျိုးကွန်ရက်ပေါ့ချမ်းလူငယ်အဖွဲ့တွေနော်ကြားကောင်းတယ်နော်ကြားဖြူတယ်လည်းပါပြီးတော့ကူညီပါတယ်နမ်ကွန်ပရိုက်တာတို့လည်းတကူညီပါတယ်ဒါမှမဟုတ်သူတို့အတွက်ပါအတိတ်ကလိုအလဲဆိုတော့ဒီအခုဆောင်းပင်းဖြစ်နေတဲ့အချိန်မှာဖုန်းနေဆောင်းနေနောက်ထပ်သူတို့ရဲ့အနည်းထွေတွေဒါတွေတော့အတိတ်ကလိုအတာပေါ့ဒါမှမဟုတ်သူတို့ရဲ့အတိတ်ဖြစ်စီခြင်းနဲ့ဆန္ဒကြတော့သူတို့ကိုအင်ကိုပြန်ခြင်းနဲ့ဒါဆင်းမမကြားခြင်းဘူးပါအနာဂတ်မှာမကြားချင်ဆိုတဲ့ရဲ့ဒါပြည်သူတွေရဲ့ထွက်ဆိုချက်ပေါ့ခင်ဗျာ
ဒီလိုနှစ်ဖက်တက်တွေအကြာဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်အတွင်းမှာထောင်ချီတဲ့ဒေသခံရွာသူရွာသားတွေစစ်ပြေးဒုက္ခတွေတွေအဖြစ်ဘေးလွရာကိုတိမ်းရှောင်နေကြရခြင်းပါပဲကချင်ပြည်နယ်မိုးညင်းဒေသဘက်မှာလည်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်ရှင
်မဆူမွန်စုံစမ်းတင်ပြသွားတာပါရှင်ခုတစ်ဆက်တဲ့တိုင်းရင်းသားတည်တဲ့ပုဒ်ကိုတော့ဆက်ပြီးတော့တင်ပြပါအောင်မယ်UNA လို့ခေါ်တဲ့ညွညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေဟာရန်ကုန်မြို့မှာတွေ့ဆုံခဲ့ပြီးတော့လက်ရှိအစိုးရနဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းနိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်ရင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးအပါအဝင်အချက်လက်တွေကိုဆွေးနွေးခဲ့ကြပါတယ်အဖွဲ့ဝင်တွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လှမဲ့အစိုးရတစ်လက်ထက်မှာလဲလွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လဲ UNA ကောက်ဆောင်တွေကပြောပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ UNA ခေါ်ညီညွတ်တော်တိုင်းဒါလူမျိုးများမဟာမိတ်ဖွဲ့ကောက်ဆောင်တွေနဲ့ NCA ပြည်ရလက်မှတ်ရေးထိုးခဲ့တဲ့တိုင်းဒါလက်နက်ကိုင်ဖွဲ့ရှိဖွဲ့ရဲ့ကောက်ဆောင်တွေရဲ့မနေ့ကတွေ့ဆုံမှုစည်းဝေးမှာလက်ရှိအစိုးရလက်ထက်မှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ကျင်းပနိုင်ဖို့နဲ့လက်မှတ်ရေးသူစားချင်းမရှိသေးတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေလည်းပါဝင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ UNA ခေါင်းဆောင်သူဖြစ်သူဦးအေးတောင်အောင်ကခုလိုပြောပါတယ
်။ဒီအစိုးရစက်တန်ကာလမှာနိုင်ငံရေးနဲ့ပတ်သက်လို့ခေါင်းဆောင်တဲ့ဒေသကိုဆောကလက်မှတ်ထိုးပြီးနိုင်ငံရေးဘူပေါင်းရေးဆွဲရမယ်။ဒီနိုင်ငံရေးဆွေးနွေးပွဲဆောကအဲ့တော့နိုင်ငံရေးဆွေးနွေးပွဲကိုအခုအစိုးရစက်တန်မှာစတင်ပြီးတော့လုပ်နိုင်ဖို့ကြိုးပမ်းတယ်။အကြီးအကဲလက်မှတ်ထိုးတဲ့အဖွဲ့ရှိဖွဲ့ကဆန္ဒဖွဲ့အားလုံးမပါဘဲနဲ့ရှစ်ဖွဲ့ပဲလက်မှတ်ထိုးတဲ့အကြောင်းပြန်နဲ့ဆန္ဒဆန္ဒဖွဲ့များလည်းနောက်ထပ်ရှင်းပေါ်လာအရုပ်ပုံစစ်တီးတော့ကျွတ်နေဆိုတာမျိုးကိုပြရှိနေပါတယ်။အခုနိုင်ငံရေးချင်းချင်းများတက်တယ်လို့ဒီဝင်ကြီးရဲ့သဘောဒီဝင်ကြီးကပုဂ္ဂိုလ်များလည်းကျွတ်ပါဝင်ဆောင်ရွက်ဖို့စိတ်ပန့်ထားတယ်
အခုတွေ့ဆုံမှုဟာအပြည့်ရလက်မှတ်ရေးထိုးပြီးနောက်ပိုင်းပရမဆုံးတွေ့ဆုံတာဖြစ်ပြီးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားဒေသကစစ်ဘေးဒုက္ခတွေအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့လည်းဦးအေးတောင်ကပြောပါတယ
်အခြေခံရစီဒီကနေ့ဆွေးနွေးနေတဲ့ကာလမှာဒီတိုက်ပွဲတွေဖြစ်နေတာသူတို့ကအခြေအနေရှင်းပြနေမှာဖြစ်နေတဲ့တိုက်ပွဲအကြောင်းဒီလူတွေကိုတိုင်းရတယ်ဒါကြောင့်အများဆုံးရစီပေါ်ဆက်ဖြစ်တော့နေတာပြောပါနေကြောင်းဖြစ်ကြတယ်ဒါပေမဲ့ကျွန်တော်တို့အခြေခံရစီကိုပြောပါနေတယ်မှာမောင်မြင်တဲ့အကြောင်းကိုလည်းပြောပါတယ်
တိုင်းဒါလက်နက်ကိုင် NCCT အဖွဲ့ဝင်နဲ့ကကရင်မျိုးရာစီယုံ KNU ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်သမတော် RCSSSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရတက်တပ်ဦး APSDF ချင်းမျိုးရာတပ်ဦး CNF ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်စတဲ့အဖွဲ့ရှိဖွဲ့ကနေပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မှာဓမ္မရဦးသိန်းစိန်ခေါင်းဆောင်နဲ့မြန်မာအစိုးရအဖွဲ့နဲ့ NCA ပြည်ရလက်မှတ်ရေးသူခဲ့ပါတယ်NCA လက်မှတ်ရေးသူဖို့အစဉ်အသင့်မဖြစ်သေးတဲ့အဖွဲ့တွေအနေနဲ့လည်းငြိမ်းချမ်းရေးဖြစ်စဉ်အတွက်နိုင်ငံရေးမှုပေါင်းရေးဆွဲရေးမှာပါဝင်နိုင်ဖို့မြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့ PNL ကပို့အမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌကိုမြင့်ထွန်းကအခုလိုပြောပါတယ
်။အခုလောဆယ်မှာတော့ကျွန်တော်တို့ကဒီနိုင်ငံရေးမှုပေါင်းရေးဆွဲခြင်းကိစ္စပါဝင်ပါလေ။ရှင်းလုပ်ငန်းစဉ်တွေမှာဒီလက်မှတ်မရေးထိုးသေးတဲ့ညီနောင်ဖွဲ့ကြီးတွေကျွန်တော်တို့ကဓာတ်ညီကြီးတွေကျွန်တော်တို့ပါဝင်ခွင့်ပေးဖို့ဆိုရအောင်ဒီကျန်းစီရင်ကြီးရမှာဒီပြည်တော်မှာကျွန်တော်တို့ဆွေးနွေးပါဒီနေ့တော့အခုအစိုးရအနေနဲ့သူကတခြင်းစဉ်းစားတာကျွန်တော်ဒီလေးလာသူအဖြစ်အရင်ကတော့သူကလေးလာသူဖြစ်ပဲဖိတ်မှာပေါ့နော်အခုတော့ကျွန်တော်တို့လေးလာသူဖြစ်ခြင်းမနေနဲ့မဟုတ်ပဲနဲ့အထူးဖိတ်ကြသည့်အနေနဲ့ဖိတ်ကြသွားဖို့တော့ဒါအစိုးရကဘက်ကလည်းသူတို့လက်ခံစဉ်းစားပြီးမယ်လို့ပြောတာပါအထူးဖိတ်ကြသူဆိုတာကတော့ကျွန်တော်တို့လေးလာအချိန်ထက်မြင့်တာပေါ့နော်အထူးဖိတ်ကြသူကတော့အစိုးရရဲ့လက်ခံဝန်မှုကြီးရဲ့သူရှင်းလင်းပြင်ရမှာပေါ့
လက်ရှိအခြေအနေမှာတော့ရွေးကောက်ပွဲလွန်ကာလမှာမြမတပ်မတော်နဲ့ KIU ကချင်ဖွဲ့ SSPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြမ်းမှာရှေးကထက်တိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတောင်းနဲ့ချီတဲ့ဒေသခံကြေးရွာသားတွေလည်းစစ်ပြေးထုတ်ခတဲ့အဖြစ်နဲ့မူရင်းဒေသကနေတင်းရှောင်နေကြရပါတယ်မနေ့ကတော့ရှမ်းပြည်နယ်အတွင်းစစ်ရေးရှင်လျှော့ချနိုင်ဖို့မြန်မာစိုးရကိုယ်စားလှယ်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဖွဲ့တို့တွဲဆုံဆွေးနွေးသွားဖို့အရေးအကြိုညှိနှိုင်းဆွေးနွေးခဲ့ပါသေးတယ်ဒါပေမဲ့ရှမ်းပြည်နယ်ကြောင်မဲမြို့နယ်တွင်တော့ဆန်ကြီးရွာနဲ့ညောင်ပင်လှကြီးရွာကြားမြန်မာစစ်သားနဲ့တအောင်းမလောင်တပ်ဖွဲ့တို့ဒီကနေ့မှတိုက်ပွဲဖြစ်ပွားနေတယ်လို့ DNL နိုင်ငံခြားဆက်ဆံရေးတာဝန်ခံဒါပန်းလှကပြောပါတယ်
ဒီလက်နက်
က်မှာအဲဒီလိုလေဒီတော့ဆန်ပြီးရတယ်နော်ဘီနာပြီးရကြားရမှာဖြစ်ခဲ့တယ်ခင်ဗျ။ 9 နိုင်ခွဲလောက်တတ်ဖြစ်ပြီးတော့အဲဒီမှာ10နိုင်ခွဲလောက်ဟိုပြီးသွားတယ်ပေါ့လေ။အဲဒီမှာကတော့တန်တော့တွေးရတာတော့ဒီဆွေရပကြတော့အားဆုံးရှိတယ်ခင်ဗျ။
ဒီကောင်ဘွဲ့လွန်ကာလနဲ့ယနေ့ထိတောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားမှု15ကြိမ်ခန့်ရှိခဲ့ပြီလို့လည်းသူကပြောပါတယ်။ဒီလိုဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ပြည်တွင်းစစ်ရဆေးရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အတွက် UNA ဖွဲ့အနေနဲ့လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ရှေ့ဆက်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ UNA ခေါင်းဆောင်သူဖြစ်သူဦးအေးတာအောင်ကပြောပါတယ်။မနေ့ကကျင်းပပြည်စည်းခဲ့တဲ့အစည်းအဝေးမှာ UNA ဖွဲ့တွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးရပါတီ၊ကရင်မျိုးရပါတီကခေါင်းဆောင်တွေ၊လက်နက်ကန်တိုင်းဒေသဖွဲ့တွေဖြစ်တဲ့ကရင်မျိုးရစည်းရုံး KNU ၊ဒီမိုကရေစီအကျိုးပြုကရင်သမတော် TKPA ၊ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ၊မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ၊ပို့မျိုးရလူမျိုးရေးဖွဲ့ချုပ်၊ချင်းမျိုးရတပ်ဦး CNF အစရှိတဲ့အဖွဲ့၈ဖွဲ့ကကုစလေ20လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
နိုင်ငံအိမ်တင်ပြသွားတာပါရှင်။ခုတော့ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးပါရစေ
။ဆောရရှိမြခင်ဗျာ။မြမပြည်ရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရဲတင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်။မြချခင်ပေါ်ပေါက်လာဖို့ရှိနေတဲ့အဆိုးအသည့်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးမြင်းမြန်ဆန်းဆန်းဖြစ်ပေါ်လာနိုင်ပါမလားဆိုတာလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်နိုင်ကြသလို email လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးရဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
American အတန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုဆက်လက်ပြီးတော့ရှမ်းပြည်နယ်တွင်မြန်မာစစ်တပ်ဘက်ကဘလို့ရည်ရွယ်ချက်နဲ့ထိုးစစ်တွေဆင်နွှဲနေတယ်လဲဆိုတော့တွေ့ဆုံမေးမြန်းခန်းမတင်ပြခင်မှာတနင်္လာရီတိုင်းထဲမှာမိုးရစ်ဆေးဝါးဖမ်းမိတဲ့တဲ့ရင်ကိုတော့တင်ပြပါမယ်။တနင်္လာရီတိုင်းမြေမျိုးရေးပိုင်းနဲ့ထဲမှာတွာလာနေတဲ့ဆက်လေတစည်းကိုမြို့ဆောင်ရေရင်ကစစ်ဆေးဖို့ခေါ်ယူရကနေအစစ်ဆေးမခံမဲမောင်းပြတဲ့အတွက်လိုက်လံဖမ်းဆီးခဲ့ရမှာတော့မိုးရစ်ဆေးဝါးတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။မြေမျိုးရဲစခန်းကတာဝန်ကြရဲရရှိတဦးကဖမ်းဆီးရတဲ့မိုးရစ်ဆေးဝါးတွေနဲ့ပတ်သက်လို့ပြောပြထားတာပါ။မအေးမကအသေးစိတ်တင်ပြထားပါရရှင
်။တနင်္လာရီတိုင်းမြေမျိုးရေပိုင်းနဲ့ထဲမှာတွာလာနေတဲ့ဆက်လေတစည်းကိုမြို့ဆောင်ရေရင်ကစစ်ဆေးဖို့ခေါ်ယူရကနေအစစ်ဆေးမခံဘဲမောင်းပြတဲ့အတွက်လိုက်လံဖမ်းဆီးခဲ့ရမှာမူရစ်ဆေးဝါးတွေကိုဖမ်းဆီးရမိခဲ့တာပါမြေမျိုးရဲစခန်းကတာဝန်ကျရဲရာရှိတဦးကဖမ်းဆီးရမိတဲ့မူရစ်ဆေးဝါးတွေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ
်အဲစိတ်တပြောင်းဝိုင်း WI စိတ်ပြဆေးပြ89ပြနောက်ကဘေးစာမုတ် 30 ဂရမ်တထုပ်နောက်ကအိုင်းစုတဲ့1ကီလိုဂရမ်တော့တထုပ်ကို1ကီလိုဂရမ်ရှိတဲ့အဲ့144အဲတုံမျိုးအဲ့တုံမျိုးမိတယ
်ဆက်လေကိုထားပြီးထွက်ပြေးသွားသူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာလူ3ယောက်ကိုတော့မြိတ်မြို့မှာပဲဖမ်းဆီးရမိခဲ့တယ်လို့လည်းရဲရရှိကဆက်ပြောပြပါတယ
်အဲ့ဒီက3ယောက်မိတယ်ဂျန်တဲ့ဟာတော့မမိသေးဘူးဒီက3ယောက်တော့မိတာပါတယ်ဆက်လေပေါ်မှာမမိဘူးဆက်လေပေါ်ကလည်းဆင်းပြေးသွားတယ်ကျွန်တော်နောက်မှလိုက်ဖမ်းတယ်ဆက်လေကဆက်လေနဲ့ဒီပစ္စည်းတွေနဲ့ပဲဂျန်ခဲ့တာပေါ့ထွက်ပြေးသွားကြတာပေါ့နောက်ညဘက်ကျမှဘိတ်မြို့ပေါ်မှာလိုက်ဖမ်းတာမိတယ
်ဂျူလိုင်လအတွင်းကကွန်တိန်နာကားနဲ့မင်္ဂလာတုံမြို့နယ်ထဲမှာမူရစ်ဆေးဝါးတွေဖမ်းဆီးရမိတာဟာကဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းကိုလည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ဩဂုတ်လ3ရက်နေ့ကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာစိတ်ကြွဆေးပြား15သိန်းကာလတန်ဖိုးကြက်ငွေတန်ပေါင်း8500ဘူးကိုထက်မှန်ဖမ်းဆီးရမိခဲ့ပြီးဒါဟာရန်ကုန်တိုင်းဒေသကြီးမှာဒုတိယအကြိမ်အများဆုံးဖမ်းဆီးရမိခဲ့ပါတယ်။နှစ်ပတ်အတွင်းမှာတတိယအကြိမ်ပိုင်ရှင်မဲ့ဆေးတွေကိုလည်းတာကိတာမြို့နယ်တွင်မှထပ်မံဖမ်းဆီးရမိခဲ့ပါတယ်။အခုမြိတ်မြို့မှာဖမ်းမိခဲ့တဲ့မူရစ်ဆေးဝါးတွေကတော့ကာလတန်ဖိုးအရဆိုရင်ကျက်သိန်းပေါင်း9000ကျော်တန်ဖိုးရှိတာပါ။နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖြတ်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းအလိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရ မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူးယစ်ဆေးဝါးတွေကိုထိထိရောက်ရောက်တိုက်ဖျက်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူးယစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူးယစ်ဆေးဝါးတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါ။မြန်မာအာဏာပိုင်တွေဘက်ကတော့မူးယစ်ဆေးဝါးတိုက်ဖျက်ရေးမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
။မအေးမမရှင် VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လင့်ပေးနေပါတယ်။ခုတော့တွေ့ဆုံမင်းမြန်ခန့်ဖက်ကိုတင်ပြပါမယ်။ရွေးကောက်ပွဲအပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်အုပ်ချုပ်ရေးကြီးညာဖို့ရည်ရွယ်ချက်နဲ့မြန်မာစစ်တပ်ကတိုက်ပွဲတွေပြန်ဖော်နေတာလို့ SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းပြောခွင့်ရဗိုလ်မှူးကြီးဖိန်ဖာကပြောပါရယ်။ဦးတန်းလွင်ထုံးက Skype ကတဆင့်ဆက်သွယ်မေးမြန်းချပါရယ်ရှင်
။ဗိုလ်မှူးကြီးခင်ဗျာအခုနောက်ဆုံးအချိန်တွေအရဆိုလို့ရှိရင်ရှမ်းပြည်ဘက်မှာဒီမိုင်းနောက်မြို့မှာပေါ့နော်အစိုးရဘက်ကတိုက်ခိုက်မှုတွေအတော်လေးပြင်းထန်တာမို့ဒုက္ခသည်တွေပါထွက်ပြေးနေရတယ်ဆိုတဲ့အခြေအနေကြားသိရပါရယ်။အဲ့ဒါလေးနည်းနည်းလေးပြောပြပါလားခင်ဗျာ။
ဟုတ်ကဲ့အဲ့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနိုဘာကိုရနေမှာသူတို့ကအဲ့ဒီလင်ပြနေပေါ့ check နဲ့နစီ MI 35 3C လာဝဲတယ်အဲ့ဒီနိုဘာ6ရနေမှာပုံလာကျဲတယ်ကျဲတဲ့အချိန်မှာခုံကြီးကြောင်းလဲဟိုထိခိုက်တယ်အင်းလက်ထိခိုက်တဲ့တန်ရာရတဲ့ကိုမြောက်ရှိတဲ့ဆိုင်ကတစီပျက်စီ
းဟောဟုတ်ကဲ့ခင်ဗျအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကတကယ်တမ်းအားဖြင့်ဆိုလို့ရှင်တော့ဒါဟိုအစိုးရထိန်းချုပ်ထားတဲ့နယ်မြေလို့ကျွန်တော်တို့ကြားပါတယ်အထူးသဖြင့်ဒါမိုင်းနောင်မြို့ပေါ့နော်မိုင်းနောင်မြို့ဆိုတာအစိုးရရုံးရှိနေတဲ့အစိုးရဟိုတပ်စခန်းတွေထိန်းချုပ်ထားတဲ့နယ်မြေထဲမှာပဲမဟုတ်ဘူးလား
မဟုတ်ပါဘူးအဲ့ဒီမိုင်းနောင်ပင်ကောင်ဒေတာမှာတို့အဲ့ဒီတိုက်ရင်ရှိပါတယ်ထိန်ချော်တဲ့တိုက်ရင်ရှိတယ်အဲ့ဒီမှာကျွန်တော်တော့မတိုက်ပါဘူးတို့အဲ့ဒီမှာတိုက်ပွဲဟိုပါခေါ်မလဲတို့လေ့ကျင့်ခန်းတဘောမျိုးပေါ့အဲ့ဒီမှာညတိုက်ပွဲည6ကနိုင်ကတော့မနေ့6နိုင်အထိအပုံလဲကျဲတယ်တို့ညတွေကအတန်လွင်သွားတော့ SSA လူနေရာအင်အားနဲ့လာတိုက်တယ်အဲ့ဒီမှာကျွန်တော်ဘာမှသွားမတိုက်ပါဘူးအဲ့ဒါပြည်သူတွေကအတိတ်တည်းဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ပြောကျင်တဲ့အဓိကအချက်ကတော့ဒီကချင် KIA နဲ့ SSPP SSA ဓာတ်ဖွဲ့တွေဟာအစောပိုင်းတုန်းကမြန်မာနိုင်ငံမှာအပြည့်ခတ်ရစဲရေးသဘောတူညီချက်ကိုပြည်နယ်အဆင့်ဒါကချင်မဟုတ်ပေါ့နော်ဒီရှမ်းပြည်မြောက်ပိုင်းတပ်မတော်အနေနဲ့ဆိုရင်တော့ပြည်နယ်အဆင့်ပြည်အောင်စုအဆင့်သဘောတူညီချက်ဟိုသဘောတူထားပြီးသားပါဒါပေမဲ့ဒီ NCA ဆိုတဲ့တပြည်လုံးအပြည့်ခတ်ရစဲရေးလက်မှတ်ထိုးဝဲကိစ္စမှာတော့မပါဝင်ဘူးလို့ဒါမပါဝင်သေးဘူးလို့အကြောင်းကြားပြီးနောက်ပိုင်းမှာအခုလိုတိုက်ပွဲတွေဖြစ်လာတာလို့ဆိုပါတယ်အဲ့တော့ဒီတိုက်ပွဲတွေကဆက်ပြီးဖြစ်လာမဲ့သဘောမျိုးရှိနေသလားနောက်ထပ်ညှိနှိုင်းမှုတွေဘာတွေများထပ်ရှိနေသေးလဲခင်ဗျ
အဲ့ဒီမှာသူတို့တိုက်ပွဲအဲ့ဒီနိုဝင်ဘာ90နဲ့နောက်ပိုင်းမှာသူတို့တပ်တွေဖြစ်လာတယ်အဲ့ဒီမှာလာတိုက်ပွဲဖြစ်တော့အဲ့ဒီမှာရှိတဲ့ရွာတွေက50ရွာเนา
ะ
50ရွာကလီဆိုရှိမယ်ပလောင်ရှိမယ်ရှမ်းရှိမယ်အများဆုံးကတော့ရှမ်းပေါ့ဟုတ
်ကဲ
့အဲ့ဒီတုန်းကတော့အချိန်နေအောက်တိုဘာ6ရက်နေ့ကမှနိုဝင်ဘာ6ရက်နေ့တလားပြည်တာအဲ့ဒီမှာဒုက္ခတွေက6,000-9,000ပဲရှိတယ
်။ဟုတ်ကဲ့
အဲ့ဒီနိုဝင်ဘာ10ရက်နောက်ပိုင်းမှာသူတို့ jet လေယာဉ်နဲ့နစီဟယ်လီကော်ပတာ MI-35 နစီလာတိုက်တော့အဲ့ဒီတောင်ကျောတလျှောက်ဝမ်ဟိုင်းရဲ့အရှိတောင်ဝမ်ဟိုင်းရဲ့တောင်ဘက်မှာဝင်တိုက်တော့အဲ့ဒီမှာကရွာသားတွေကနေလို့မရတော့ဝမ်ဆော့မှာလာနေတယ်ဝမ်ဆော့ကနေပြီးသူတို့လာပြစ်တော့ဝမ်ဆော့ကိုလည်းသူပြစ်တော့ခွင်ချောင်းကိုထိတယ်ဒါမှဝမ်ဆော့ကဒုက္ခတယ်ရဲ့တခြားနေရာဟိုလာရှိုးလို့ပါတော့ပြန်သွားတော့အားလုံးဆိုအခုဆို1,000လောက်ရှိလိမ့်မယ်
Okay, yeah. Ayi doka dari chini ojo no tami wame. Dari mele ku taipuai di piansa yare chini ga. Jono nenele o tija tijan lo ba. Tutu pien kachin pibe ma solution ye da. Da nyama sita ne nyama soya piansa yi tana ye soya solution ye di mu nyen di da to wai ma. Ayi nga mishige bure kachin tamha shesu biyo te toche biyo. Apie ka yase ye go dobo du nije ka la ma. Turupe ka kriz ka chupa biyo ta inyan toche la ra yi lokte etwe sita ka taya wa.
ဒါပေမဲ့အခုရှမ်းပြည် ကျွန်တော်တို့ဟိုဆက်တွေ့ရေးစီးပွားရေးလမ်းကြောင်းဆက်တွေလမ်းကြောင်းဖြတ်ဖို့ဖြစ်တယ်နောက်တစ်ခုကပြည်သူလူထုကိုဟိုမဲဆန္ဒမထည့်ရအောင်ဆိုပြီးမှဟိုတုတ်ခတ်တယ်ဖြစ်အောင်ဆိုတစ်ခုဖန်ပြီးတယ်ရှင်းရှင်းပြောရမှာဆိုရင်ရွေးကောက်ပွဲကိုဟိုမဖြစ်ဖြစ်အောင်နောက်ဆက်တဲ့တဘောဟိုတို့ပြူဟာကအဲ့ဒီအတိတ်ကဖြစ်တယ်အောက်တိုဘာ 6 ရက်နေ့ကတော့အဲ့ဒီသူဟာအတိုင်းတော့ဆက်လုပ်တယ်အဲ့ဒီရွေးကောက်ပွဲနောက်ပိုင်းမှာသူတို့မဲရှုံးတယ်မဲရှုံးတော့ဟိုမဲအောင်လိုင်ကလည်းပြောတယ်ဟိုရတဲ့ပါတီကိုသူကဟိုပါခေါ်မယ်အဲ့ဒီအတိုင်းလိုက်နာမယ်ဆိုတော့မှလက်ခံပါတယ်ဆိုတော့အကြောင်းပြောတယ်ဒါမဲ့သူရဲ့ပြောဆိုချက်နဲ့လှုပ်ဆောင်ချက်ကတခြားစီဖြစ်နေစတင်ချက်ဖြစ်နေတယ် ဒါကြောင့်မို့ကျွန်တော်တို့ကအဲ့ဒီတိုက်ပွဲကိုဥမာသူတို့ကပြန့်ပတီကကျွန်တော်ကမင်းနောင်ကပစ်တယ်ဆိုတဲ့ဟာကအဲ့ဒါကကျေပြန့်သွားလို့ရှိရင်သူတို့ကစေအုပ်ချုပ်ရေးလုပ်နိုင်တယ်။အဲဒါအတိကသူတို့ရဲ့ဟိုအတိကအဲ့လိုဖြစ်စေခြင်းတယ်။ဒါမှမဟုတ်ကျွန်တော်တို့တော့မတိုက်တော့အဲ့ဒီပုံစံစေအုပ်ချုပ်ရေးမချနိုင်ဘူး။အဲ့လိုဖြစ် โอเคครับเนี่ยอะคือล้อๆเสร็จก็တော့ဟိုဒီไตป่วยတွေเนี่ยปัดသက်ပြီးတော့ထိခိုက်နေရတဲ့နည်းမြေတွေကဒီမောင်းနောင်မိုင်းနောင်เนี่ยဒီမိုင်းရှူတဝိုက်ပေါ့เนาะစုစုပေါင်းအဲ့မြေဒေတာတဝိုက်မှာအဲနေထိုင်တဲ့လူဦးရေဘယ်လောက်ရှိမယ်ခင်ဗျာဟိုမဲဆန္ဒနည်းမြေအပြင်ပြောရင်ဘယ်နည်းနည်းမြေလောက်ရှိလဲခင်ဗျာမဲဆန္ဒနည်းမြေကမိုင်းရှူရှိမယ်အကျေးစီးရှိမယ်မောင်းမိုင်းနောင်ရှိမယ်ဒါမ Mengshu Pieta. Eh, Mesada Nega Kunia, Chenia Kunia Ship.
Okay.
Mesada do two ha solution do Tongana Natang Tong Ship.
Okay. So, the law is a data, name,
เออ โกยินเลอุปสิณเลกันเนี่ยบ่สบ้าตั้วยิกไปได้ไอ้ฉิเนี่ยไอ้หาโกจ้องปิ้วมาทุกข์แต่ไม่ผิดโหอัตตะไม่โหดูด้วยยัวเลปัญญาเนี่ยอ๋อดูเลลุกไกไหนได้หาดิโกลาลุกกันเนี่ยอ๋อไอ้หาเนี่ยเนี่ย
6000
Okay, cool, Lolo said, oh, money to nigga, where SNT gas at the scene, oh, hyper or yellow body. My soul took out a scan of machine or to do any man. Pungjang go to Kaido, Ella to do Yamani, Lumia, Mansu go to other Lashu go to other Elubo. Tamo, Eddie, my she did John Sally, John Fayade, a John Dark solution to town Nayane, Lisa Chow Yau.
เอ่อสามเตียนอ่ะบุจ้องไปเนี่ยได้ไอ้ฉินนี่ขึ้นโอเคทีนี้ปีรื้อมาเนี่ยชวยเปียงอีถั่วปีเนี่ยได้อะเพียงโหเนซักก็จ่อပြီးတော့ထွက်နိုင်ငံนี่ဘောเนาะထိုင်းနိုင်ငံတို့တရုတ်နိုင်ငံတို့ဘက်ကိုရောက်သွားမဲ့အခြေအနေမျိုးရှိလာခင်ဗျအဲ့အဲ့အဲ့ရှိနေတဲ့အနေထားကတော့ကျွန်တော်တိတ်မှမများပါဟုတ်ကဲ့ကျေးဇူးပါပဲခင်ဗျ
ရှမ်းပြည်နယ်တွင်မှာမြန်မာစစ်တပ်ရဲ့ထိုးစစ်တွေဆင်နွှဲနေရတဲ့အကြောင်းရင်းကိုVOA ဌာနမှဦးတန်းလွင်ထွန်းကSSA ရှမ်းပြည်တပ်မတော်မြောက်ပိုင်းပျောက်ခွင့်ရဗိုလ်မှူးကြီးဖိန်ဖာကိုတွေ့ဆုံမေးမြန်းသွားတာပါရှင်VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်ကျမတို့VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ် ီစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်VOA ရဲ့စနေနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုရှားဖောင်ကပြောပြပေးပါအောင်ရှင်မာလီနိုင်ငံမြို့တော်ဘာမာကိုဟိုတယ်မှာအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုကြောင့်လူပေါင်း25ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကရှုံချလိုက်ပါတယ်။တောက်ကြနေ့မှာဖြစ်ပွားခဲ့တဲ့ဘာမာကိုပြစ်ခတ်တိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်မှုတိုက်ခိုက်ချေမှုဖို့အတွက်ပုံမှန်ခိုင်မာအကောင်းလာစေတယ်လို့မလေးရှားနိုင်ငံမြို့တော်မှာကျင်းပတဲ့ဒေသတွင်းခေါင်းဆောင်တွေတက်ရောက်တဲ့ညီလာခံမှာမိန့်ခွန်းပြောကြားစဉ်တွင်သမ္မတအိုဘားမားကပြောကြားလိုက်တာဖြစ်ပါတယ်အကြမ်းဖက်သမားတွေတိုက်ခိုက်ဖယ်ရှားရမှာအမေရိကန်အနေနဲ့မာလီနိုင်ငံသားတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ဒီအကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုရမှာမဟာမိတ်အဖွဲ့တွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်ဘာမာကိုမြို့ပြစ်ခတ်တိုက်ခိုက်မှုအတွင်းသေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတွေပါတယ်လို့ပြင်သစ်တရုတ်နဲ့ကနေဒါနိုင်ငံသားတွေလည်းပါဝင်ပါတယ်လူပေါင်း130လောက်သေဆုံးခဲ့ရတဲ့ပြင်သစ်နိုင်ငံတိုက်ခိုက်ခံရမှုလို့ပဲဘယ်လ်ဂျီယံနိုင်ငံကိုလည်းတိုက်ခိုက်လာပွဲရှိတာကြောင့်ဘယ်လ်ဂျီယံနိုင်ငံဘရဇယ်မြို့တော်ကိုလုံခြုံရေးအထူးတင်းကြထားပါတယ်တိုက်ခိုက်လာမယ်ဆိုရင်အမြန်ဆုံးတုတ်ပြန်ဆောင်ရွက်နိုင်ဖို့အတွက်ဘရဇယ်မြို့တော်ကိုလုံခြုံရေးအဆင့်၄အထိတိုးမြှင့်ထားကြောင်းဝန်ကြီးချုပ်ချောမိုက်ကယ်ကစနေနေ့မှာကြေညာခဲ့ပါတယ်နေရာတော်မြင့်များမှာပေါက်ခွဲရေးပစ္စည်းတွေလက်နက်တွေနဲ့တိုက်ခိုက်မဲ့သူတွေရှိလာမဲ့စိုးရိမ်စရာတွေရှိနေကြောင်းဝန်ကြီးချုပ်မိုက်ကယ်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဘရဇယ်မြို့သူမြို့သားတွေအနေနဲ့ဖြစ်နိုင်မယ်ဆိုရင်လူထုထတဲ့နေရာကိုရှောင်ကျဉ်ကြဖို့တတိပေးထားပါတယ်အထူးသဖြင့်ကပွဲရုံတွေဈေးဝယ်ကုန်တိုက်တွေယင်းရထားဂိတ်တွေကိုရှောင်ကျဉ်ကြဖို့ဖြစ်ပါတယ်ပြင်သစ်တိုက်ခိုက်မှုနဲ့ပတ်သက်လို့အထူးတရားခံတွေကိုနိုင်ငံတကာမှာဖမ်းဝေရန်ထောက်ရှာဖွေနေပြီးတန်တရားဖြစ်ခံရသူအများစုဟာဘယ်လ်ဂျီယံနိုင်ငံမှာရှိနိုင်တယ်လို့ဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့မတင်ကြရတဲ့တတိယမြောက်လူကိုလည်းတောက်ကြံမနေ့တုန်းကဘယ်လ်ဂျီယံကဖန်စီအရေးယူထားပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာလက်ရှိအာဆီယံဥက္ကဋ္ဌကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်အာဆီယံအဖွဲ့ကချီးကျူးခဲ့ပါတယ်မြန်မာနိုင်ငံသားမကဒေသတစ်ခုလုံးတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်မြန်မာနိုင်ငံမှာအမျိုးသားပြည်လဲတင့်မြတ်ရေးဆောင်ရွက်မှုတွေကိုမလေးရှားကဆက်လက်အားပေးသွားမှာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နဂျစ်ရဇာကထိပ်သီးစီဝေပွဲဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်ထိပ်သီးစီဝေပွဲပြင်ပမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့လည်းသမ္မတဦးသိန်းစိန်တို့ခဏတာတွေ့ဆုံခဲ့ကြပါတယ်ရှင ်စနေနေ့ညနေခင်းနောက်ဆုံးရသတင်းအချင်းချုပ်ကိုရှားဖောင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Curtis Finan ဖြစ်ပါတယ် VOA American အတန်ညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိလိုင်းတိုမီတာ 7.25 ရိုးကနေအတန်လွင့်ပေးခဲ့တာပါဒီကနေ့ည 9:10 ထိထုတ်လွှင့်မဲ့စီစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင် လာပါစေရှင်ပြိုအီကိုအပိနာစင်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.